ရခိုင်ပြည်နယ်အမ်းမြို့နယ်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA ကြားကတိုက်ပွဲတွေကြောင့်အမ်းမြို့နယ်အတွင်းကအရှုချင်းတိုင်းရင်းသားတွေဟာမကွေးတိုင်းကမင်းထုံငဖဲနဲ့တရက်စတဲ့မြို့နယ်တွေနဲ့အမ်းမြို့နယ်ပေါ်မှာတင်းရှောင်နေကြရပါတယ်။မကွေးတိုင်းဒေသကြီးကအရှုချင်းလူငယ်အဖွဲ့ကတော့လောလောဆယ်တင်းရှောင်လာသူ100ကျော်စီးရင်ရထားပြီးနောက်ထပ်တင်းရှောင်လာမဲ့သူတွေလည်းရှိနေတယ်လို့ပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်အမ်းမြို့နယ်အတွင်းမှာပြီးခဲ့တဲ့အပတ်တွေထဲကစီးတင်းမှမှုတွေရှိခဲ့တာနဲ့ပြီးခဲ့တဲ့ရက်ကတိုက်ပွဲပြင်းထန်ခဲ့တာကြောင့်အနီးအနားကျေးရွာကဒေသခံအရှိုးချင်းလူမျိုးတွေဟာအမ်းမြို့ပေါ်ကိုတင်းရှောင်ခဲ့တယ်လို့တချို့တွေကတော့မကွေးတိုင်းဘက်ကိုထွက်ပြေးတင်းရှောင်နေကြတာဖြစ်ပါတယ်။လောလောဆယ်အမ်းမြို့နယ်မဲလမောင်းကျေးရွာကနေမကွေးတိုင်းမင်းတုံမြို့နယ်ကိုတင်းရှောင်လာသူတဦးကလက်ရှိသူတို့အခြေအနေကိုအခုလိုပြောပါတယ်။
အခုကျွန်တော်အဖွဲ့တရားဒီမှာမင်းတုံမြို့နယ်ထဲမှာခုံတိုင်ကြီးတာဆိုတာအဲ့မှာကျွန်တော်ရောက်နေအခုရောက်နေတာကျွန်တော်အိမ်ထောင်စီ95စီအိမ်ထောင်စီ20ကျော်လာဖို့စီစဉ်ရှိတယ်လေဒါကျွန်တော်တို့ကဒီမှာခီးဟိုအခက်အခဲရှိတယ်တချို့အမှတ်ပုံတွေမရှိဘူးတချို့ကျတော့လည်းအိမ်ထောင်စီစီရင်မရှိဘူးအဲအကြောင်းမလို့အခက်အခဲတွေအများကြီးရှိနေတော့ညတော်ကလည်းညတော်တက်ွက်ဖြစ်နေလေရောမှာအမ်းမြို့နယ်မဲလက်မောင်ကြီးကဝန်းကျင်တွေဖြစ်နေပါတယ်ဟုတ်မင်းတုံမြို့နယ်အဲ့ဒါဟုတ်ကဲ့ကျွန်တော်တို့ကမဲလက်မောင်ကအဖွဲ့ရဲ့ဒီကအပဲသွားတယ်ဟိုကျွန်တော်ယောနီနာချင်းနေရာလဲအမှုဒီယောနဲ့တူရဆွဲသွားတဲ့နေရာချင်းတော့မတူဘူးနောက်ကိုနီးစားနီးစားအဆက်တော်ရှိတဲ့နေရာတွေကိုသွားကြတာပဲလေ
တိုက်ပွဲဖြစ်ပွားရအနည်းရှိကြေးရွာတွေကအရှိုချင်းလူမျိုးတွေဟာမကွေးတိုင်းမင်းတုံမျိုးနယ်အပြင်ငဖဲမျိုးနယ်နဲ့တရဲမျိုးနယ်တွေကိုပါတိတ်ဆောင်လာတာရှိနေပါတယ်မကွေးတိုင်းဒေသကြီးကအရှိုချင်းလူငယ်အဖွဲ့ခေါင်းဆောင်စလိုင်းယိုးမောင်ကလက်ရှိတိတ်ဆောင်လာသူ100ကျော်ရဲ့စီးရင်ကိုရရှိထားကြောင်းအခုလိုပြောပါတယ်
ဒီကရတဲ့ဘာလောက်ကကျွန်တော်တို့ဘက်ကို100ကျော်တော့ရောက်ပြီကျွန်တော်တို့ကစုပြီးတော့တော့မထောက်ဟိုရွာမှာ100ရောက်ဒီရွာမှာ100ရောက်အဲ့လိုမျိုးထားတဲ့လူတွေရှိတယ်တချို့ကတော့ကိုအစီအစဉ်ကသူဟိုဟာကိုဒီတော့မကွေးတိုင်းဘက်မှာရှိတဲ့အမျိုးရွာတွေမှာနေတဲ့လူတွေပဲရှိတယ်ငဖဲမြို့နယ်ထဲမှာလည်းရောက်တယ်မင်းတုံးမှာလည်းဟိုဟာ100ရောက်15ရောက်လောက်ရောက်တယ်အဲ့ဒီတရက်ဖျားကြောင်းမှာလည်းကျွန်တော်တို့ပို့ပေးရရှိတယ်အမှရှိတဲ့စစ်ပေးဒုက္ခတွေထားတဲ့နေရာမှာသင်္ကတိနဲ့ရင်းမှုရုံးမှာသူတို့ကတော့လုံမှန်လို့ပြောတယ်လုံပြီးတာနဲ့သူတို့ဒီဘက်မကွေးဘက်ကိုကျောင်းမဲ့လူတွေသင်ပုတ်ပြနေတယ်ကျွန်တော်ဖုံးဆက်ကြတယ
်မကွေးတိုင်းဒေသကြီးအတွင်းရောက်ရှိလာသူတွေကိုတော့လူမှုအတင်းဖွဲ့တွေကကူညီထားကြောင်းဆက်ပြောပါတယ
်တိုးရတော့အခုသူကဘာမကူညီသေးဘူးကျွန်တော်တို့လောလောဆယ်သင်္ကတိရင်းမှုဖတ်တယ်ဒီကန်တဲ့မှာရှိတဲ့ဟိုဟာရပ်ဖက်ဖြစ်ပြီးတော့ပလိုက်တာဖြစ်ပြီးတော့သင်္ကတိအဲ့လိုမျိုးပဲကြည့်ကြတာရှိတယ်အဲ့တော့ဒီအစိတ်တော့ကူညီတော့မလိုအပ်သေးတယ်ကျွန်တော်ဟိုဘက်မှာလူချင်းပြစ်ကြက်လာတယ်လူတွေများလာတယ်ကျွန်တော်တို့လည်းဒီဟိုမကွေးတိုင်းကဆင်းရဝင်ကြီးရှိတယ်ဆိုဆင်းရဝင်ကြီးလည်းကျွန်တော်တို့စောင်းကြတော့ပြီးသွားပြီ3-4ခါလောက်လေကျွန်တော်တို့လည်းစောင်းနေ
အမ်းမြို့ပေါ်မှာတော့စစ်ချောင်းအရှိုချင်းလူမျိုး300နီးပါးလောက်ရောက်ရှိနေကြောင်းနဲ့သူတို့ကိုအမ်းမြို့မှာပဲဆက်လက်နေထိုင်နိုင်ဖို့စီစဉ်နေကြောင်းအမ်းမြို့ကစစ်ချောင်းတွေကိုကူညီနေသူကပြောပါတယ်မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ကချင်းရဲရဝန်ကြီးကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးဒီလ9ရက်နေ့ကတော့ရခိုင်ပြည်နယ်အမ်းမြို့နယ်မဲလမောင်းကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးဒီတိုက်ပွဲတွေဟာညပိုင်းအထိလည်းဆက်လက်ဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတမ်ရော်နယ်အေအေအကြတိုက်ပွဲတွေဟာနေ့စဉ်ဆိုသလိုဖြစ်ပွားနေပြီးစစ်ရှောင်ပြည်သူ3000ကျော်လောက်ဟာနေရာစွန့်ခွာတင်းရှောင်နေကြရပါတယ်